အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီလူပောင်တိဆောက်ရမှာရပ်ဘက်အသင်းဖွဲ့တွေအလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေကြောင်းဥက္ကဋ္ဌကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရပ်ဘက်အဖွဲ့အစည်းနဲ့ပတ်သက်ပြီးရေးသားထားတဲ့စာအုပ်စာတမ်းအတော်များများရှိပါတယ်။ဒီမိုကရေစီစနစ်ပြည့်စုံပြောထောင်ရမှာအရေးကြီးတာမို့ရက်ပဲအဖွဲ့အစည်းတွေပါဝင်တဲ့အခမ်းကဏ္ဍကိုအာရုံစိုက်ကြတာပါဒါပေမဲ့ရက်သားကြီးပါလို့ရက်ပဲအဖွဲ့အစည်းလို့ခေါ်တာမဟုတ်ပါဘူးအသင်းသွင်းဝန်ကြောင်းတွေစီးပွားရေးလုပ်သူတွေကုမ္ပဏီတွေနိုင်ငံရေးပါတီတွေကိုရက်သားအဖွဲ့အစည်းလို့မခေါ်နိုင်ပါဘူးကိုယ်သဘောနဲ့ကိုယ်စန္ဒအတိုင်းရက်သားတွေစုပေါင်းဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေဖြစ်ပါတယ်ရက်ကွယ်အသင်းကစပြီးပုဂ္ဂလိက NGO တွေအထိပါဝင်ပါတယ်ရက်ကွယ်အသင်းအဖွဲ့တွေဟာစေတနာဝန်ထမ်းတွေဖြစ်ကြပြီးတာရေးနာရေးဘာသာရေးလူမှုရေးကိစ္စတွေဆောင်ရွက်ကြပါတယ်မြန်မာပြည်မှာဒီလိုရက်ကွယ်အဖွဲ့ပေါင်း2000ကျော်ရှိနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်ဒေသခံရက်ပဲအဖွဲ့အစည်းတွေမှာတော့လက္ခဏာဝန်ထမ်းပါဝင်လေးရှိပြီးနိုင်ငံတကာ NGO တွေနဲ့ဆက်ထားတတ်ပါတယ်အစိုးရစီမံမှတ်ပုံတင်တဲ့အဖွဲ့ရှိတယ်လို့မှတ်ပုံမတင်သူလည်းရှိပါတယ်ဒီအဖွဲ့တွေများပြားလာတာမကြလေးပါဘူ
းဒေသခံရက်ဖက်အဖွဲ့အစည်းအရေးအတွက်ကိုအမျိုးမျိုးခံမှန်းနေတာတွေ့ရပါတယ်2003ခုနှစ်မှာကလေးသူငယ်ကယ်ဆယ်ရေးအဖွဲ့ကစစ်တမ်းကောက်ယူတဲ့အခါမှာဒေသခံ NGO အဖွဲ့290ရှိတယ်လို့ဆိုပါတယ်ရုံရင်းတက်စီးလာတဲ့လူမှုစီးပွားရေးအခြေအနေကိုကောက်မွန်အောင်လုပ်ဖို့ရက်ဖက်အဖွဲ့အစည်းတွေပေါ်ထွက်လာတာဖြစ်ပါတယ်စေဆိုးရတက်လာပြီးမကြမီ1990ပြည့်လွန်အစောပိုင်းမှာတိုင်းသားလဲနဲ့ကန်ဒီနဲ့အပြစ်ခတ်ရဲဆဲလိုက်တာဟာလဲအရက်ဖက်အဖွဲ့အစည်းတွေပေါ်ပေါက်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်မြစ်တာဖောင်ဒေးရှင်းနဲ့ငိမ့်ဖောင်ဒေးရှင်းဟာထင်ရှားပါတယ်အစိုးရမလုံနိုင်တဲ့လူမှုရေးလုပ်ငန်းတွေကိုရက်သားအဖွဲ့အစည်းတွေကဝင်ရောက်လုပ်ကန်ပေးရတာပါရန်ကုန်မှာဆိုရင်2000ခုနှစ်မှာရုပ်ရှင်မင်းသားဦးကျော်သူဦးဆောင်နဲ့နာယီကူညီမှုအသင်းဟာထင်ရှားလာပါတယ်ဗုဒ္ဓဘာသာဝင်တွေဦးစီးရဲ့အသင်းဖြစ်ပေမဲ့ဦးကျော်သူကိုစံနမူနာယူပြီးအခြားနာရီကူညီမှုအသင်းတွေလည်းပေါ်ထွက်လာပါတယ
်။2009တန်ခါအောင်ကြွမှုနဲ့2008နာဂစ်လေမုန်တိုင်းကာလမှာတန်ခါနဲ့အခြားဘာသာရေးအဖွဲ့တွေဦးဆောင်တဲ့အရတအသင်းအဖွဲ့တွေအများအပြားပေါ်ထွက်လာပါတယ်။နိုင်ငံခြားအကူအညီမပါဘဲတည်ထောင်တဲ့အရတအဖွဲ့အစည်းတွေဖြစ်ပါတယ်။ဒါပေမဲ့2008မှာဒေသခံ NGO နဲ့အပြည်ပြည်ဆိုင်ရာ NGO တွေပူးပေါင်းပြီးlocal resource center လို့ခေါ်တဲ့ဖွံ့ဖြိုးရေးမန္တန်အဖွဲ့တည်ထောင်နိုင်တာဟာအရက်ဖွဲ့အဖွဲ့တွေအတွက်အလွန်အကျိုးရှိပါလေ။နာဂစ်မုံတိုင်းရဲ့ရလတ်တစ်ခုပါပဲ။ရန်ကုန်မှာဌာနချုပ်ထားပြီးမန္တလေးလာရှိုးနဲ့မော်လမြိုင်မှာဌာနခွဲတွေဖွင့်ထားပါလေ။အရက်ဖွဲ့အဖွဲ့အစည်း600ကျော်ရဲ့လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးတဲ့မန္တန်အဖွဲ့ဖြစ်ပါလေ။န
ာဂစ်မုံတိုင်းမတိုင်မီကာလမှာအရက်ဘက်အဖွဲ့အစည်း30နီးပါးတည်ထောင်နိုင်ခဲ့ပြီးနာဂစ်နဲ့ဦးသိန်းစိန်အစိုးရကြား3နှစ်တာကာလမှာအရက်ဘက်အသင်းအဖွဲ့20ကျော်ပေါ်ထွက်လာကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရခင်မှာအရက်ဘက်အဖွဲ့အစည်းအများဆုံးပေါ်ထွက်လာပါတယ်။အစိုးရဖွဲ့ပြီး3နှစ်အတွင်းအရက်ဘက်အဖွဲ့အစည်း85ဖွဲ့ပေါ်ထွက်လာပြီး NLD အစိုးရလက်ထက်မှာ35ဖွဲ့ပဲပေါ်ထွက်ကြောင်းသိရပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအနေနဲ့ထိတိရရောက်မလုပ်နိုင်တာတွေလည်းရှိပါတယ်။အရက်ဘက်အဖွဲ့အစည်းတည်ထောင်ပြီးမကြမီတီထောင်သူကစိတ်ပြောင်းပြီးအခြားစီမံကိန်းမှာသွားလုပ်တဲ့အတွက်အဖွဲ့ဝင်မရှိတဲ့အရက်ဖက်အဖွဲ့အစည်းနဲ့အဖွဲ့ဝင်တဦးနှစ်ဦးသာရှိတဲ့အရက်ဖက်အဖွဲ့အစည်းစတဲ့အမိခံအရက်ဖက်အဖွဲ့အစည်းတွေလည်းရှိနေပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်2014ဇူလိုင်လ18ရက်နေ့မှာအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းကပြတ်ထန်းပါတယ်။အဲ့ဒီအရင်ကတရားဝင်မှတ်ပုံတင်တဲ့အဖွဲ့အစည်းအနည်းငယ်သာရှိပါတယ်။ဒါပေမဲ့2015နောက်ပိုင်းမှာတရားဝင်မှတ်ပုံတင်တဲ့အရတအဖွဲ့တွေတိုးပွားလာတယ်လို့ပေါင်းစည်း facility ရဲ့2018စာရမ်းမှာဖော်ပြပါတယ်2017မတိုင်မီကမှတ်ပုံတင်တဲ့အဖွဲ့အစည်းနှစ်ခုသာရှိပေမဲ့ဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာအဖွဲ့ပေါင်း60လောက်မှတ်ပုံတင်ကြပါတယ်မှတ်ပုံတင်ထားတဲ့အသင်းအဖွဲ့ဟာနိုင်ငံတော်အစိုးရနိုင်ငံခြားအစိုးရမဟုတ်တဲ့နိုင်ငံတကာ NGO နဲ့ပုဂ္ဂလိကအလူရှင်တွေပေးအပ်တဲ့အထောက်အပံ့ကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့အသင်းအဖွဲ့များမှတ်ပုံတင်ဥပဒေအခန်း၈မှာဖော်ပြထားပါတယ်။အစိုးရအနေနဲ့မလုံနိုင်တဲ့အလို့ကိုတာဝန်ယူလုပ်ကင်ပြီးဒုက္ခရောက်သူဆင်းရဲနွမ်းပါးသူကိုကူညီတဲ့နေရာမှာ Yapa Puri has Sasong Nainagu, Tanaya Shizia Mulu Babu. Yapa Puri, Loyi Kang, Akong Lao, Kula Tamagane, Pivi Sayaga, Akuni Piri Marekia.